ပြီးခဲ့တဲ့နိုဗင်ဘာ3ရက်ရွေးကောက်ပွဲကနေအမေရိကန်နိုင်ငံရဲ့46ဆင့်မြောက်သမ္မတအဖြစ်နဲ့ဒီမိုကရက်တစ်ပါတီကဂျိုးဘိုင်ဒန်ကိုရွေးချယ်တင်မြှောက်ကြောင်း Electoral College ကပြည်내ကိုစားပြုသမ္မတရွေးချယ်ရေးအဖွဲ့ကတည်ဝင်ချိန်ညာဖို့တည်ပဲလိုတော့တဲ့တင်းငွေနေ့အထိသမ္မတဒေါ်နယ်ထရမ့်ဟာဒုတိယသက်တမ်းပြန်ပြီးအရွေးခံရဖို့အတွက်မျှော်လင့်နေဆဲဖြစ်ပါတယ်ရွေးကောက်ပွဲမှာမဲမတမာမှုတွေရှိခဲ့တယ်ဆိုတော့သမ္မတထရမ့်တင်ပြချက်တွေကိုဒါဇင်နဲ့ချီတဲ့တရားရုံးတွေကမဟုတ်မှန်ကြောင်းဆုံးဖြတ်ခဲ့ကြပေမဲ့တနင်္ဂနွေနေ့ Fox သတင်းဌာနရဲ့မေးမြန်းခန်းမှာသမ္မတကဒီကိစ္စဟာမပြီးဆုံးသေးတယ်လို့သူတို့ဆက်ပြီးလှုပ်ဆောင်မှာဖြစ်ကြောင်း Pennsylvania, Michigan နဲ့ Georgia ပြည်နယ်တွေမှာမဲအများပြားနဲ့နိုင်ခဲ့ပေမဲ့မဲခိုးခံရတယ်လို့ပြောကြားခဲ့တာပါဒါပေမဲ့လည်းအထက်လွှတ်တော်မှဖြစ်တဲ့နှစ်ပေါင်း36နှစ်နဲ့ဒုသမ္မတအဖြစ်၈နှစ်ကြာတာဝန်ထမ်းဆောင်ခဲ့သူဂျိုးဘိုင်ဒန်ကိုရွေးချယ်ကြောင်း Electoral College ကတနင်္လာနေ့မှာတည်ဝင်ကျင်ညာဖို့ရှိပါတယ်။ဒီအဖွဲ့ကဂျိုးဘိုင်ဒန်ကိုကိုယ်စားလှယ်မဲ36မဲနဲ့မဲပေါင်း232မဲရတဲ့သမ္မတထရမ့်ကိုအနိုင်ရကြောင်းကြေညာမယ်လို့မျှော်လင့်ရပါတယ်။ဒါဟာ2016တုန်းကဒီမိုကရက်တစ်ပါတီက Hillary Clinton ကိုသမ္မတထရမ့်အနိုင်ရခဲ့တဲ့မဲအရေးအတွက်နဲ့တူပါတယ်။